ားပါရှင်လောလတ်တဲ့အရှာတန် RF ရဲ့2024ခုနှစ်ဩဂတ်လ3ရက်နေ့စနေနေ့ညပိုင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်စမဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာလာရှိုးရာမခတိုင်စစ်ဌာနချုပ်ကို MNDAA ကထိန်းချုပ်လိုက်တဲ့သတင်းတခါမျက်စုံအထက်ကစစ်ကောင်စီတက်စခန်းတစ်ခုကို KIA သိမ်းပိုက်ခဲ့တဲ့သတင်းနဲ့အတူသတင်းဆောင်မတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အခြေစိုက်စစ်ကောင်စီအရှိမြောက်တိုင်စစ်ဌာနချုပ်ရမခကို MNDAA တပ်ဖွဲ့ကဩဂတ်လ3ရက်နေ့ဒီနေ့မနက်ပိုင်းမှာအပြည့်အဝထိန်းချုပ်လိုက်ပြီလို့မြေပြင်စစ်ရေးအခြေအနေတည်သူတယောက်က RFA ကိုပြောပါတယ်ကိုကန့်တပ်ဘက်ကဇူလိုင်လ25ရက်နေ့ကတည်းကရမခကိုသိမ်းပိုက်နိုင်ကြောင်းထုတ်ပြန်ခဲ့ပြီးစစ်ကောင်စီကတော့ညှင်းဆို့ထားတာဖြစ်ပါတယ်လာရှိုးမြို့ကို MNDAA နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်တာတလားပြည့်ချိန်မှာပဲအရှိမြောက်တိုင်းစစ်ဌာနချုပ်ကိုအပြည့်အဝထိန်းချုပ်လိုက်နိုင်တာလည်းဖြစ်ပါတယ်။တိုက်ပွဲကာလအတွင်းလူမှုကွန်ရက်အသင်းအဖွဲ့ဝင်တွေအပါအဝင်အရတားတရာကျော်သေဆုံးခဲ့ပြီးတော့ဒဏ်ရာရသူ200နီးပါးရှိခဲ့ပါတယ်ရှင်။ကချင်ပြည်နယ်မြကြီးနားမြို့နယ်မေခမလီခမြစ်ဆုံအထက်ဖက်မှာရှိတဲ့အင်ဆွတ်ဆွတ်ရွာကစစ်ကောင်စီတပ်စခန်းကိုလည်းဒီနေ့မနက်ပိုင်းမှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်ပါတယ်။အဲ့ဒီတက်စခန်းမှာစစ်ကောင်စီခလာရ58တပ်ရင်းကအင်အား30ခန့်အထိုင်ချထားပါတယ်တပ်သားအလုံးထွက်ပြေးသွားကြတယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက RFA ကိုပြောပါတယ်ဒီစခန်းဟာမြကြီးနားစွန်ပရာဘွန်လမ်းပေါ်ကအရေးပါတဲ့တက်စခန်းတစ်ခုပါဒါကြောင့်မြစ်ဆုံအထက်ပိုင်းကနေစွန်ပရာဘွန်မြို့အထိသွားနိုင်တဲ့ကားလမ်းပိုင်းမှာစစ်ကောင်စီတက်စခန်းတွေမရှိတော့ဘဲ KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်ပြီးဖြစ်ပါလေရှင်စစ်တပ်အာဏာသိမ်းထားတဲ့3နှစ်ခွဲအတွင်းရှမ်းပြည်တောင်ပိုင်းမိုးပြဲဖဲခုံမြို့တွေနဲ့ကယားပြည်နယ်တွေမှာစစ်ဘေးဒုက္ခသည်အပါအဝင်အရသာ669ရောက်သေဆုံးခဲ့တယ်လို့တိုးတက်သောကယင်နီပြည်သူ့အင်အားစု PKPF ကဩဂတ်လ1ရက်နေ့မှာထုတ်ပြန်ပါတယ်အနာသိန်းကာလအတွင်းတိုက်ပွဲ1189ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်က၄ချောင်းကနေ1655ကြိမ်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ PKPF စည်ရင်တွေအရအနာသိန်းကာလအတွင်းဖမ်းဆီးခံရသူဟာ162ဦးရှိခဲ့ပါတယ်ရှင်။ပြည်ပထွက်ခွာမဲ့သူတွေကလူငယ်တချို့ကိုဩဂတ်လ1ရက်နေ့ကစပြီးတော့အထောက်အထားမပြည့်စုံလို့ဆိုတဲ့အကြောင်းပြချက်နဲ့ပြည်ပထွက်ခွင့်မပေးဘဲအနာပိုင်တွေကလေစိတ်ကနေပြန်လွတ်နေတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။အလုသမားနိုင်ငံကူးလက်မှတ်နဲ့အလုခေါ်စာအထောက်အထားအပြည့်စုံပါတာတောင်အသက်23နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုလေရင်ပေါ်တက်ခွင့်မပေးဘဲပြန်လွတ်နေတာလို့ပြောကြပါတယ်။ဩဂတ်လ1ရက်နေ့မှာအမျိုးသားတွေကိုပဲပြန်ပြီးတော့ရွေးလွှတ်ခဲ့ပေမဲ့ဩဂတ်လ2ရက်နေ့မှာတော့အမျိုးသမီးတချို့ပါတားမြစ်ခံခဲ့ရတယ်လို့ပြောကြပါတယ်။ဒီပါထွက်ခွင့်တာမြင့်ခံရသူအများစုကဂျပန်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေကိုသွားမဲ့သူတွေဖြစ်ပြီးတော့ပြန်လွတ်ခံရတဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူးရှင်။စစ်တောင်းမြစ်ရေမြင့်တက်လာတာကြောင့်ပဲခူးတိုင်းတောင်ကူမြို့နယ်ကစစ်တောင်းမြစ်ကံဘေးနဲ့မြေနေပိုင်းမှာရှိတဲ့ရွာဆယ်ရွာထက်မနည်းရေဝင်နစ်မြုပ်နေပါဗျ။ဩဂတ်လ2ရက်နေ့မနေ့မနက်ပိုင်းကစပြီးတော့မြေအနိမ့်ပိုင်းရွာတချို့မှာရေစဝင်လာလို့ဒေသခံတချို့ကပြောပါတယ်။လက်တလောစစ်တောင်းမြစ်ဘေးနဲ့ခပေါင်းချောင်းတရာအရှိတ်မှာရှိတဲ့ပေါတော်မြို့ကြီးနဲ့တန်ဖြူချောင်းရွာအပါအဝင်ရွာဆယ်ရွာခန့်ရေဝင်နစ်မြုပ်နေပြီးတော့လူ3,000ကျော်ရေဘေးကျုံနေရပါတယ်။စစ်တောင်းမြစ်ရေဟာဒီနေ့မနက်မှာအစိုးရရေမတ်အထက်ကိုကျော်လွန်နေပြီးတော့နောက်တစ်ရက်အတွင်းဓပေခွဲခန့်ထပ်မံမြင့်တက်လာနိုင်တာကြောင့်တောင်ကုန်းမြို့နယ်မှာရှိတဲ့မြစ်ကမ်းအနီးနေကြသူတွေသတိပြုကြဖို့စစ်ကောင်စီမိုးလေဝသဦးစီးဌာနကဒီနေ့မနက်မှာပဲသတိပေးထားပါတယ်ရှင်။မလေးရှားကိုပို့မဲ့ကျပ်ငွေ69ဘီလီယံတန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေနဲ့အတူဆက်ဆက်တဲ့12ဦးကိုဖမ်းဆီးခဲ့တယ်လို့မြန်မာနိုင်ငံမူရစ်ဆေးဝါးတာစီနိုင်နေရေးရဲတပ်ဖွဲ့ကဩဂတ်လ2ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။အဲ့ဒီမူရစ်ဆေးတွေကိုစစ်ကောင်စီတပ်နဲ့ပူးပေါင်းအဖွဲ့တွေက ူလိုင်လ22ရက်နေ့မှာအေရီတိုင်းဖြာပုံမြို့နယ်ကန္နာဝင်းကျေးရွာကပြတ်ချောင်းမှာဖမ်းမိခဲ့တာလို့ပြောပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲတွေကြောင့်စစ်ပီးတိမ်းရှောင်နေကြတဲ့တန်နွဲတောင်ကုန်းနဲ့ဂွားမြို့နယ်တွေကဒေသခံတွေဟာရေပီးတံမှာတပြိုင်နက်ထဲခန့်နေရပြီးအခုအညီမရဖြစ်နေတဲ့အကြောင်းမတ်တီရီမင်းစင်တင်ပြထားပါတယ်ရှင်
စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲပြင်းထန်နေတဲ့တန်နွဲမြို့နယ်အပြင်အဲဒီကစစ်ပီးဒုက္ခသည်တွေအများစုခိုးလုံနေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းနဲ့ခွားမြို့နယ်တွေမှာမိုးအဆက်မပြတ်ရွာနေတာကြောင့်ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစပြီးမြို့ပေါ်ရပ်ကွက်တွေနဲ့ကျေးရွာတွေရေနှင်းမြုပ်နေပါတယ်။တန်ရဲမြို့နယ်မှာဆိုရင်မြို့ပေါ်ကရပ်ကွက်9ခုလောက်နဲ့ကျေးရွာပေါင်း30လောက်ထိရေနှင်းမြုပ်ခဲ့တာပါ။စစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရချိန်မှာအခုလိုရေဘေးနဲ့ပါထတ်ကြုံနေရတာကြောင့်စားဝတ်နေရည်အပြင်အစားအစာရရခက်ခဲသွားပြီလို့တန်ရဲဒေသခံတွေက RFI ကိုပြောပါတယ်။အခုတော့ရေအနေငယ်ကျသွားပြီမဲ့ဒေသခံတွေစစ်ဘေးရှောင်နေရတာကြောင့်နွန်တင်ကြံခဲ့တဲ့နေအိမ်တွေကိုမရှင်းလင်းနိုင်ပဲပိုင်ဆိုင်သမျှအားလုံးပျက်စီးသွားပြီလို့လုံခြုံရေးအမြင်မဖော်လို့တဲ့တန်ရွေးဒေသခံတူကပြောပါတယ
်နေ့တိုင်းနေ့တိုင်းမှာလည်းဒီလိုရေတက်လာတယ်ဆိုလို့ရှိရင်အမြင်ပိုင်းကိုရှုရတယ်ပေါ့အိမ်တွေရှိနေတဲ့အချိန်မျိုးမှာကြားတယ်ကတော့အခုအချိန်မှာကြတော့အိမ်တွေမှာလူတွေကမရှိတော့ဘူးထွက်လာတဲ့အချိန်မှာနေပြီးတော့အဝိစားတစ်စုံတစ်စုံလောက်ပဲပါတဲ့အနေအထားမျိုးတွေပေါ့ရေမြုပ်ပြီးဆိုတော့ရေမြုပ်ပြီးချင်းချင်းမှလည်းဒါတွေကိုကျွန်တော်သိနိုင်တယ်ဆဲနိုင်တယ်ပြင်ဆင်နိုင်တယ်ပေါ့ရေစီးကြောနိုင်တယ်ဆိုရင်တော့ပြဿနာမရှိပေမဲ့အခုအာကမြူတဲ့လည်းပြန်ဝင်လို့မရဘူးဆိုတော့အဲ့ဒီပစ္စည်းတွေအားလုံးကတော့ဆုံးရှုံးမှုစီးရင်ထဲမှာပါသွားမှာပေါ့ဆုံးရှုံးမှုကတော့အများများမယ်လို့ပဲပြောလို့ရမယ်က
တန်ရဲမျိုးပေါ်နဲ့အနီနာဝင်းကျင်ကတောင်းတဲ့ချီတဲ့ဒေသခံတွေဟာစစ်ကောင်စီတက်တဲ့အာရခတက်တော်အေအေတို့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဇွန်လကစပြီးတောင်ကုတ်ကွာစတဲ့မြို့နယ်တွေနဲ့တခြားနီးစပ်ရာဒေသတွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါအလားတူပဲတောင်ကုတ်မြို့နယ်မှာလည်းမြို့ပေါ်ရက်ွက်အာလုံးနီးပါးနဲ့မြို့မြောက်ဘက်ကလက်မူးကင်းတောင်စားပြင်စတဲ့ရွာတွေအပါအဝင်ကျေးရွာပေါင်း15ရွာလောက်ထိရေပေးတင့်ခဲ့ပါတယ်ပြိုစဘာခင်းတွေမိုးတွင်းတိုးလောင်ထားတဲ့စဘာတွေနဲ့နေအိမ်တွေလည်းပျက်စီးသွားတယ်လို့ရေပေးတင့်သူတွေကိုကူညီပေးနေသူတူက RFA ကိုပြောပါတယ်
ကျွန်တော်တောင်ကုတ်တနယ်လုံးနီးနီးကိုအမှရေလုံးတာခံရတာဖြစ်တဲ့အတွက်ဟို80ရာနှုန်းတော့ပြည့်စည်ရလို့ပြောမှာပေါ့နော်လေကွေးနဲ့ပြိုးပင်တွေကအစအကုန်လုံးတစ်ခုမှမရလိုက်ဘူးတချို့ကြတော့လေဘလောက်ထိကိုအခက်ကလေးကြုံရလဲဆိုရင်အဲလဲသမားတွေဒီမှာမိုးရင်းအတွက်လောင်ထားတဲ့အဲမိုးစပါးတွေကအစအကုန်လုံးပြည့်စည်သွားတာရှိရဘူး
တန်ရဲဒေတာကန်တွေအများစုစစ်ပေးရှောင်နေကြတဲ့ခွားမြို့နယ်မှာလဲကြေးရွာတော်တော်များများရေနှင်းမြုပ်ခဲ့ပါတယ်အခုလိုရေပေးတင့်ခဲ့တဲ့တန်တွဲတောင်ကုတ်ခွားမြို့နယ်တွေမှာစစ်ကောင်စီတပ်ကကုန်းလန်းရေလန်အသွားအလာတွေပိတ်ဆို့ထားတာကြောင့်ရေပေးတင့်သူတွေကိုကူညီပေးလို့လည်းမရကြပါဘူးခွားမြို့နယ်နဲ့တောင်ကုတ်မြို့နယ်တွေမှာတော့စစ်ကောင်စီတပ်နဲ့အေအေတို့တိုက်ပွဲမရှိပေမဲ့စစ်ကောင်စီတပ်ဟာမြို့အဝင်ထွက်ကိုစစ်ဆေးရေးဂိတ်တွေဖွင့်ပြီးတွာလာခွင့်ပိတ်ဆို့ကန့်သတ်ထားတာလို့ဆိုပါတယ်အခုလိုတန်ရဲနဲ့တောင်ကုတ်ခွားမြို့နယ်တွေကဒေသခံတွေစစ်ဘေးအပြင်ရေဘေးနဲ့ပါကြုံနေရတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရပြည်နယ်ဥရေချုပ်ဦးလှသိန်းနဲ့အေအေပြောခွင့်ရဦးခိုင်သူခါကိုမေးမြန်းထားပေမဲ့အကြောင်းမပြန်သေးပါဘူးရှင်
။အခုတော့ fashion နဲ့ဂီတကိုပေါင်းဆက်ပြီးတော့စစ်အာဏာရှင်စန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်နေတဲ့လူငယ် fashion designer တဦးအကြောင်းကိုမဆန်းမော့အောင်တင်ပြထားတာကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
တကြွနာတဲ့ပုံဆွဲပညာနဲ့ခင်မီဖက်ရှင်ဒီဇိုင်းတွေကိုဖန်တီးရင်းသူ့အနာကအိမ်မက်တွေစီရောက်ဖို့ရည်ရွယ်ရာလမ်းကြောင်းကိုရှောင်လန်းနေသူကတော့အလက်ဇန်ဒရာပါရန်ကုန်မြို့ရဲ့ဖက်ရှင်ဟောက်တစ်ခုမှာစီမံခန့်ခွဲမှုအပိုင်းတာဝန်ယူပြီးကိုယ်ပိုင်ဖက်ရှင်ဒီဇိုင်းတွေကိုဖန်တီးနိုင်ဖို့ကြိုးစားနေစမှာပဲဆရာနာသိမှုကြောင့်မြို့ပြတော်လန်ရေးတိုက်ပွဲတွေအတွင်ပါဝင်ခဲ့ပါတော့တယ်မြို့ပြတပိတ်တိုက်ပွဲတွေနဲ့မြို့ပြတော်လန်ရေးလှုပ်ရှားမှုတွေမှာပါဝင်လာရင်ဖန်စီခံရနိုင်တာကြောင့်အခုတော့ထိုင်းနိုင်ငံမှာထွက်ပြေးခိုလုံနေထိုင်နေပါတယ်တော်လန်ရေးလုပ်ငန်းတွေကိုတစ်ဖက်တစ်လမ်းကပါဝင်ရင်းသူတက်ထားတဲ့ပညာကိုတော်လန်အမှုပညာတရက်ဖြစ်သူစတင်ဖန်တီးလာခဲ့ပါတယ
်ကျွန်တော်ဒီမက်ခရမီနဲ့ချက်ထားတဲ့အင်ဂျီတွေရယ်ကျွန်တော်ဒီဖက်ရှင်ဟောက်ရယ်ဥပပေါင်းပြီးတော့ဒါတိဆက်ဖြစ်ပေါ်တာအပြင်ကျွန်တော်တို့ဒီမန်နီကိုညားတဲ့အခြေအနေမှာကျွန်တော်တို့တော်လန်ကိုထွက်ပြေးတိမ်းရှောင်နေဒီဆက်ပြီးတော့ပေါ့နော်ဟိုဒီတော်လန်ကိစ္စတွေကိုရဲကန္နာလုပ်ရင်းနဲ့နောက်ဆုံးဒီကိုတက်တဲ့ပညာနဲ့ပေါ့လေနော်
တော်လိုင်းကာလာကြုံတွေ့ရတဲ့ဖြစ်ပျက်တချို့ကိုပုံဖော်ထားတဲ့ fashion နဲ့ဂီတကိုပေါင်းဆက်ပြီးအာဝတန်ငါတို့အလှဆိုတဲ့ project ကိုလှုပ်ဆောင်ခဲ့ပါတယ
်ကျွန်တော်ဒီညီပြေတော်လိုင်းမှာဖြစ်တဲ့အကြောင်းကိုကျွန်တော်ရေမော်တွေကြာဆုံးတာ ပြီးကျွန်တော်တို့ရေဘော်ရေဘက်ဒီပါသွားတာသွေးနေပြင်းနေစစ်တလင်းနေဒါရီကကျွန်တော်တို့အာဒီအရင်ဒီရင်းသားနေဝင်နေဖြစ်တယ်အဲ့ဒီနေဝင်နေကိုအမှုပညာရေးတရားဖြစ်ပေါ်ပေါ်ပြီးတော့ဟို speaker ပေါ်လောက်နိုင်မယ်ပေါ့အဲ့ဒီအောင်စဉ်းစားရတဲ့ကျွန်တော်ဒီ our time ဆိုရင်ကျွန်တော် project လေးရှိတယ်ပေါ့နော်
တိုင်းတစ်ပတ်မြေမှာခိုလုံနေထိုင်ရင်စိတ်ကူးစိတ်တန်းတွေနဲ့တီထွင်မှုကိုပေါင်ခတ်မထားတဲ့သူ့အတွက်အရာရာကဒီဇိုင်းဖြစ်လို့နေပါတယ်။သူ့နေထိုင်ရာနေရာကအသုံးပြုပြီးသားစွန့်ပြစ်ရေတံဘူးတွေနဲ့ဒီဇိုင်းဖန်တီးပြီး recycle fashion ဒီဇိုင်းကိုလည်းတီထွင်ဖန်တီးခဲ့ပါတယ်
။ကျွန်တော်တို့ရှင်းတဲ့နေတဲ့ပတ်မှုချက်နဲ့ကျွန်တော်တို့ချက်တည်နေတဲ့အရာတွေဒီဟိုမီဂျန်တာပေါ့နော်။အဲ့တော့တောင်ငယ်ရင်းနေပြီးမှထွက်လာတဲ့အမှုပညာတောင်ငယ်အမှုပညာဒီပဲဖြစ်နေမှာပဲနော်။
အနုပညာဖန်တီးမှုတွေကနေမြန်မာနိုင်ငံကလက်ရှိဖြစ်ပျက်နေတာတွေကိုနိုင်ငံတကာကသိလာဖို့သူနိုင်တဲ့အားနဲ့ပါဝင်စူးစမ်းနေပါတယ်။တော်လန်ရေးအတွက်မြေပြင်ရဲဘော်တွေနဲ့အတူရပ်တည်နေပြီးကိုယ်တိုင်ရွေးချယ်ခဲ့တဲ့လမ်းအတွက်နောက်မဆုတ်တန်းယုံကြည်ချက်နဲ့ရှေ့ဆက်နေတယ်လို့ဆိုပါတယ်
။ကျွန်တော်ခုလောလောဆယ်ခံကြဖို့နေတော့ဒါကျွန်တော်တနည်းနာမှာအိဆက်ရနေရတနည်းနာရမယ်။စားဖို့အတွက်အစားဟိုနှစ်နှစ်စားရမယ်။တနေ့ချင်းဒီတော်လိုင်းနဲ့ပတ်သက်တဲ့အရာတွေလောက်ဆောင်လို့ရမယ်ဆိုရင်တော့တော်တော်ရှင်းတဲ့နေပြီ။တချို့ကလည်းရက်တက်လိုက်ရတဲ့အမှုပညာရှိရပေါ့နော်။ဒါပေမဲ့တစ်ချိန်လောက်လို့ရှင်တော့အားရအပေါ်တော့ကျွန်တော်တစ်စုံတစ်ခုတော့မရက်တက်လိုက်ချင်ဘူး။တို့တို့ခုကြဟိုဒီအမှုပညာချမှတ်မဲ့ပညာမကတ်တက်လိုက်ချင်ဘူးပေါ့နော်။အားရအတွက်ကိုလည်းစူးစမ်းနေပါတယ်ပေါ့ဟုတ
်။အခုနောက်ဆုံးအနေနဲ့အလုရှင်ကလှုပ်အားကမပေးဘဲခေါင်းပုံဖြတ်နေတဲ့အကြောင်းထိုင်းရောက်မြန်မာနိုင်ငံသားတဦးပေးပို့တဲ့စာအပါဝင်မြန်မာပြည်တွင်အနေနဲ့အရရက်က RFA ကိုပေးပို့လာတဲ့စာတွေကိုမတ်ကျူလိုင်မျိုးတင်ပြထားပါတယ်ရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါတယ်ရှင်ဒီတစ်ပတ်အစီအစဉ်မှာထိုင်းရောက်မြန်မာတို့ရဲ့ပေးစာကိုအရင်ဆုံးတင်ပြကြပါမယ် RFA ရေကျွန်တော်တို့ထိုင်းကိုရောက်တာ9လရှိပါပြီမြန်မာပြည်မှာနိုင်ငံရေးအခြေအနေမကောင်းတာကြောင့်ထိုင်းကိုတရားမဝင်ဝင်လာကြတာပါဒီရောက်တော့ပွဲစားတွေကစမတ်ကြီးတောင်းပြီးတော့အလုပ်သွင်းပေးပါတယ်ဒီစမတ်ကြီးဆိုတာကတော့ပွဲစားကိုပေးရတဲ့အလုပ်ရှာပေးကကိုဆိုလိုတာပါဒါပေမဲ့လည်းကျွန်တော်တို့မှာဘက်ကပ်လို့ခေါ်တဲ့တရားဝင်အလုပ်လုပ်ခွင့်ကမရှိတာကြောင့်တတိကလာခပတ်စံကိုထုံမပေးဘဲနဲ့ဒီအတိုင်းထားထားပါတယ်အခုကျွန်တော်တို့မှာပတ်စံမရပေမဲ့လည်းတိုင်လို့မရတဲ့အခြေအနေဖြစ်နေပါတယ်ထိုင်းကိုတရားမဝင်ဝင်လာတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအခုလိုဒုက္ခရောက်နေရတဲ့အကြောင်းအများသိအောင်တင်ပြပေးပါဆိုပြီးပေးပို့ပြောပြလာတာပါရှင်။အခုဆက်ပြီးတော့ကချင်ပြည်နယ်ကပေးစာကိုတင်ပြပါဦးမယ်။ကချင်ပြည်နယ်ဗမော်ခရိုင်စင်ခန်းအုပ်စုနန့်ခုတ်ကတရုတ်ငပြောချံတွေမှာတရားမဝင်တရုတ်ပိုးသက်ဆေးပေါင်းသက်ဆေးနဲ့မြေစီတွေကိုအများကြီးသုံးနေပါတယ် RFA ရေ။လွန်ခဲ့တဲ့3နှစ်ကျော်လောက်ကလည်းဒီလိုတွေသုံးခဲ့တာကြောင့်လူနဲ့တရိတ်ဆန်တွေတည်ဆုံတာမျိုးရှိခဲ့ပါတယ်တဲ့လက်ရှိမှာလဲခင်မကောင်းတာကိုအခွင့်ကောင်းယူပြီးတော့ရက်ရွာအပါအဝင်တာဝန်ခံအဆင့်ဆင့်ကအခွင့်အရေးယူနေတာကြောင့်အလုပ်သမားတွေအဖက်ဖက်ကနစ်နာတာမြေငှားရမ်းကားတွေဈေးနှိမ်ခံရတာတွေအပြင်ဒီမြေတွေရေတွေပျက်စီးတာတွေလည်းဖြစ်နေပါတယ်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကူညီစစ်ဆေးပြီးတော့ဖြေရှင်းပေးကြဖို့မြစ်တာရက်ခံပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတခါတင်ပြချင်တာကတော့မန္တလေးကပေးစာပါကျွန်တော်ကတော့ပျော်ပွဲမြို့နယ်မိုးနံကုန်းအုပ်စုမိုးနံကုန်းရွာကပါ RFA ရေမိုးနံကုန်းရွာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုကစစ်မှုထမ်းတွေကိုထောက်ပံ့ဖို့အတွက်ဆိုပြီးတော့တအိမ်ကိုငွေကျပ်9,000နှုန်းကောက်ခံပါတယ်လစဉ်ပေးရမယ်လို့လည်းပြောပါတယ်ပြီးတော့အသက်18နှစ်ပြည့်ပြီးသူတိုင်းစမတ်ကတ်လုပ်ရမယ်ဆိုပြီးတော့ဒီကတ်လုပ်တဲ့သူတွေကိုဆိုရင်တစ်ယောက်ကိုငွေကျပ် 4,500 တောင်းပါတယ်အုပ်ချုပ်ရေးမှုထောက်ခံစာယူရတဲ့အခါတွေမှာလည်းအခကြေးငွေတောင်းပါတယ်ကျွန်တော်တို့ကိုအေးတမျှတိုက်နေတယ်လို့ပါပဲဒီလိုတွေကြောင့်ဒေသခံတွေကြာရင်လုံးပါပါရတော့မယ့်အကြောင်းသိစေချင်လို့ပါဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်